နိုဘာရွေးကောက်ပွဲဝင်မဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကိုယ်စားလှယ်လောင်းသုံးကိုဖမ်းဆီးခေါ်ဆောင်ထိန်းသိမ်းထားကြောင်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကအတည်ပြုကြေညာခဲ့ပါတယ်။အမျိုးသားကိုယ်စားလှယ်လောင်းတဦးနဲ့အမျိုးသမီးကိုယ်စားလှယ်လောင်းနှစ်ဦးကို9ရက်ကြာဖမ်းဆီးထားပြီး AA ဖွဲ့ကတနင်္လာနေ့ကအွန်လိုင်းကတဆင့်သူတို့တွေရဲ့ပုံကို NLD ပုံတစည်းတွေနဲ့အတူထုတ်ပြန်ပြသပြီးအတည်ပြုလိုက်တာလည်းဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့သုံးပတ်သာလိုတဲ့အချိန်မှာအေအဖွဲ့ရဲ့လက်နက်ကင်တပ်တွေကတိုက်ပွဲတွေနဲ့ကင်းလွတ်လေရှိတဲ့ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းမြို့မှာပြည်လုံနေတဲ့ NLD ပါတီရဲ့မဲဆွယ်ပွဲတစ်ခုကိုဗိုလ်ရုံးတွေကတွားရောက်ပြီးကုစလေလောင်းတွေကိုဖမ်းဆီးလိုက်တာပါဖမ်းဆီးချိန်တွင်မျက်မြင်တက်တဲ့သူလည်းဖြစ် NLD ပါတီကိုထောက်ခံသူလည်းဖြစ်တဲ့တန်းစင်ဖြိုးကသူနဲ့အတူအမျိုးသားမျိုးသမီး၁၀ယောက်လောက်ကိုအေအဖွဲ့ကရိုက်နှက်ပြီးသစ္စာပေါက်တွေအဖြစ်ခေါ်ပြီးတဲ့နောက်ဥမေအောင်ဒေါ်နီနီမေမြင့်နဲ့ဒေါ်ချစ်ချစ်ချောတို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်း AFP သတင်းဌာနကိုပြောပါရယ်။ AA လက်နက်ကိုင်အဖွဲ့ကအောက်တိုဘာလ19ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ရင်းချမ်းရေးတောင်းဆိုတာကြောင်းဖမ်းဆီးခံထားရတဲ့ကျောင်းသားတွေကိုအစိုးရကပြန်လုပ်ပေးမယ်ဆိုရင်သူတို့ဖမ်းဆီးထားတဲ့ကိုယ်စားလှယ်လောင်းတွေကိုလည်းပြန်လုပ်ပေးမယ်လို့ဖော်ပြထားပါရယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးမျိုးညင်းကတော့ပျောက်ဆုံးသွားတဲ့ကိုယ်စားလှယ်လောင်းတွေအတွက်အလွန်ဆိုးရိမ်မိတယ်လို့ AFP သတင်းကိုပြောပါရယ်။ရန်ကုန်မြို့ကအမေရိကန်တိုင်ဝမ်ကလည်းကိုယ်စားလှယ်လောင်းတွေကိုဖမ်းဆီးတဲ့အတွက်စိုးရိမ်မိကြောင်းနဲ့ရွေးကောက်ပွဲကာလမှာကိုယ်စားလှယ်အားလုံးဘီကင်းစွာနဲ့မဲဆွယ်နိုင်တယ်လို့လည်းပြောပါရယ်။ပြင်သစ်တိုင်ဝမ်ကတော့အခုလိုဖမ်းဆီးထိန်းသိမ်းတာကိုပြစ်တင်ရှုတ်ချလိုက်ပြီးကိုယ်စားလှယ်သုံးဦးကိုဘီကင်းလုံခြုံစွာပြန်လုပေးဖို့ကိုတောင်းဆိုလိုက်ပါရယ်။